အမေရိကန်သမ္မတလောင်းဖြစ်ရှင်ပြန်ရမယ်ရီပက်ဘလီကန်ပါတီကိုယ်စားလှယ်ရေးစကားစစ်ထုတ်ပွဲကိုနှစ်ချိန်တည်းနဲ့တွင်းမြင်ခဲ့ကြပြီးနောက်2016သမ္မတနေရာအတွက်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်ရေးပထမဆုံးအကြိမ်စကားစစ်ထုတ်ပွဲကိုတော့ဒီကနေ့အင်္ဂါနေ့လက်စ်ဗေးဂတ်စ်မှာတွင်းမြင်ကြရမှာပါစကားစစ်ထုတ်ပွဲမှာပါဝင်ရမယ်ဒီမိုကရက်တစ်ကိုယ်စားလှယ်လောင်း5ယောက်နဲ့အလဲမှာရက်ပြီးဆွေးနွေးသွားမယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဟောင်းဟီလာရီကလင်တန်ဟာလည်းကိုယ်စားလှယ်လောင်းနေတဲ့မှာထိတ်ဆုံးနေရာမှာရှိနေတဲ့အတွက်အဓိကအာရုံစိုက်ဆွေးနွေးခံရမယ်သူဖြစ်လာမယ်အလားအလာတွေလည်းတွင်းမြင်နေရပါတယ်မချသေးရင်ကလူလူစစ်တမ်းတွေမှာတော့ဝန်ကြီးဟောင်းကလင်တန်ဟာထောက်ခံမှု40ရာခိုင်နှုန်းနဲ့ထိတ်ဆုံးနေရာမှာရှိနေပြီးအဓိကပြန်ပြတ်ဖြစ်တဲ့ Vermont ထက်လွတ်တော်အမတ် Bernie Sanders ကတော့ထောက်ခံမှု25ရာခိုင်နှုန်းရရှိထားပါတယ် Republican ကိုယ်စားလှယ်ချာပြန်ဆိုင်မှုတွေနဲ့ဆိုင်ရင် Democrat ရဲ့စီးယုံလုံရှားမှုတွေမှာတော့တယောက်ကြောင်းတယောက်ပြောကြတာမျိုးတိတ်မတွေ့ရတယ်လို့ဒီကနေ့စကားစစ်ထိုးပွဲမှာလည်းသူတို့ရဲ့မူဝါဒတွေလှုပ်ဆောင်မှုတွေကိုပဲနှိုင်းယှဉ်ပြောဆိုကြမှာဖြစ်ပါတယ်ရှင်ပြန်ပြတ်တွေချာကွာချက်တွေလည်းရှိနေကြတာပါဝန်ကြီးဟောင်းကလင်တန်နဲ့အဓိကပြန်ပြတ်ထက်လွတ်တော်မှတ် Sanders တို့နဲ့အတူစကားစစ်ထိုးကြမယ်မေရီလန်းပြည်နယ်အုပ်ချုပ်ရေးမှူးဟောင်းမာတင် O'Malley Virginia ထက်လွတ်တော်အမတ်ဟောင်း Jim Webb နဲ့ Rhode Island ထက်လွတ်တော်အမတ် Lincoln Shafer ကလည်းထောက်ခံမှု100ခန်းလောက်ရဖို့ကိုတော့ကြိုးစားနေကြဆဲဖြစ်တယ်လို့လည်းမချသေးခင်တုန်းကလူလူစစ်တမ်းတွေမှာဖော်ပြထားကြပါတယ်